တင်းတဲ့နိုင်ငံမှာတော့ဘာရီမျိုးရဲ့ဆင်ခြေပုံရံမှာရဲပစ်ခတ်မှုကြောင့်ဆယ်ကျော်တပ်တဦးသေဆုံးခဲ့ရတဲ့နောက်မှာအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပေါ်လာတာဟာစင်းသားရက်ွက်တွေကအပေကံလူငယ်ကလေးတွေရဲတွေကအင်အားသုံးပြီးတော့အကြမ်းဖက်တယ်ဆိုတဲ့ဆွဆွဲမှုနဲ့2005ခုနှစ်ကကြုံရတဲ့အကြမ်းဖက်မှုတွေကိုပြန်ပြီးတရိယာစီပါတယ်အသက်18နှစ်အရွယ်နဟီအမ်ကိုမီးပွိုင်မှာရဲတပ်ဦးကပစ်ခတ်တေဆုံးခဲ့တဲ့နောက်မှာနှစ်ရက်မြောက်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပါရီကလက်လုပ်လက်ဆောင်နေထိုင်ရာဆင်ခြေပုံးကအခင်းဖြစ်ပေါ်ရတဲ့နေရာမှာထောင်နဲ့ချီပြီးချီတက်ဆန္ဒပြကြတာဖြစ်ပါတယ်။နဟီအတွက်တရားမျှတမှုလို့ကြွေးကြော်ရင်ချီတက်ဆန္ဒပြမှုကိုသူ့မိခင်ကလည်းဦးဆောင်ခဲ့တာဖြစ်ပါတယ်။တချို့ကရဲကတက်တယ်ဆိုတဲ့ဆိုင်းဘုတ်ကိုကင်ထားပါတယ်။ဆန္ဒပြမှုကငင်းငင်းချမ်းချမ်းစတင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အကျန်းဖက်မှုတွေဖြစ်လာခဲ့ပါတယ်။ပြစ်ခတ်ခဲ့တဲ့ရဲကိုကြာသပတေးနေ့ကဆန္ဒလျှောက်လူတက်မှုနဲ့ကနူးဆွဲချက်တင်ပြီးယာယီထိန်းသိမ်းထားပါတယ်။ရဲရဲ့ရှင်နေဖြစ်သူ Lauren Frank Linnett ကတော့ရဲရရှိရာဥပဒေပေါင်းအတွင်းကနေဆောင်ရွက်ခဲ့တာဖြစ်ကြောင်းပြင်သစ်သတင်းဌာန Audio ကိုပြောပါတယ်။ပါရီမြို့တော်မှာဒီဖြစ်ရနဲ့ဆက်နွယ်ပြီးတော့ရဲနဲ့ဆန္ဒပြသူကြပဋိပက္ခတွေဖြစ်ပွားနေပြီးကားတွေအမှိုက်ပုံးတွေမိရှူတာ store ဆိုင်တွေလူရတာတွေဖြစ်ပွားနေပါတယ်။ကြာသပတေးနေ့ညပိုင်းမှာစုပမှုတွေတိုးလာမှာကိုစိုးရိမ်တဲ့အတွက်ပြင်သစ်အာဏာပိုင်တွေဟာနိုင်ငံတလွှားမှာရဲရရှိ4000လောက်ကိုချထားလိုက်တယ်လို့ပါရီတမျိုးတင်းမာတဲ့9000လောက်ကိုတာဝန်ချထားတာဖြစ်ပါတယ်။အများပြည်သူ3တိုင်ပို့ဆောင်ရေးလိုင်းတချို့ကိုစောစီရက်လိုက်တယ်လို့ပါရီမှာတော့အနည်းဆုံးရက်ကွက်တစ်ခုအတွက်ညမထွက်ရကာဖျိုးမိန်ကိုထုတ်ပြန်ထားပါတယ်။